မေရိကန်သမ္မတဘရက်အိုဘားမားကတနင်္ဂနွေနေ့ည၈နာရီမှာအိုဘော်ရုံးခန်းကနေအမေရိကန်ပြည်သူတွေကိုမင်းကွန်းပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ကကယ်လီဖိုးနီးယားပြည်နယ်ဆန်ဘနာဒီနိုမှာဖြစ်ပွားခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး FBI ကအချက်အလက်တွေစုဆောင်းနေသေးတယ်လို့ပြောပါတယ်။အခုအချိန်ထိတော့တနက်နဲ့ပြစ်ခတ်သူ2ဦးဟာနိုင်ငံရဲချားကကျေပြတ်တဲ့အကြမ်းဖက်ကိုရဲအဖွဲ့တွေနဲ့ဆက်ဆက်သူတွေဖြစ်ကြောင်းအထောက်ထားတစုံတရာတော့မရသေးဘူးလို့ဆိုပါတယ်။အမေရိကန်ပြည်တော်စုအနေနဲ့အကြမ်းဖက်ချင်းချောက်မှုအနေအကိုကာကွယ်ဖို့ခိုင်ခိုင်မာမာလှုပ်ဆောင်ထားတာဖြစ်ပြီးနိုင်ငံရဲချားကအကြမ်းဖက်ကွန်ရက်အဖွဲ့တွေကိုလည်းအမေရိကန်စစ်တပ်ကမယံမနာလိုက်လံချေမှုန့်နေတယ်လို့ပြောပါတယ်။ဒါပေမဲ့အကြမ်းဖက်သမားတွေဟာအခုဆိုရင်ကယ်လီဖိုးနီးယားမှာဖြစ်ပွားခဲ့တဲ့ရှုပ်ထွေးမှုသိမ့်မရှိလာဘူးလို့သတ်မှတ်လို့ရတဲ့တိုက်ခိုက်မှုမျိုးလို့ပုံစံပြောင်းလှုပ်ဆောင်လာနေတာတွေ့ရတယ်လို့ဆိုပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ချက်ချင်းကုလို့မပြောက်တဲ့ကင်ဆာဝေနာနဲ့ရင်ဆိုင်နေရတယ်လို့မျိုးခံစားနေရတာကိုနားလည်ပေမဲ့ဒီ IS စစ်သွေးကြွတွေကိုအမေရိကန်ကခြေမုံးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်အမေရိကန်စစ်တပ်အနေနဲ့အကြမ်းဖက်ကောင်းဆောင်တွေဘယ်နိုင်ငံမှာပုံခုနေနေရအောင်လိုက်ရှာမှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။ Syria နဲ့ Iraq နိုင်ငံတွေမှာရှိတဲ့ IS တွေကိုတိုက်ဖို့အဲဒီကတပ်ဖွဲ့တွေကိုအမေရိကန်တွေကလေ့ကျင့်ရေးနဲ့လက်နက်တွေဆက်ပြီးပေးနေမှာဖြစ်ပြီးအမေရိကန်နိုင်ငံကမိတ်ဆွေတွေမဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။အခုချိန်ဟာနိုင်ငံကအတိုင်းဝိုင်းအတွက် Syria စစ်ပွဲအဆုံးသတ်စေဖို့အပြင်အချိန်ကာလတစ်ခုပါတတ်မှတ်လှုပ်ဆောင်ရမယ့်အချိန်ကိုရောက်နေပြီဖြစ်ကြောင်းလည်းသမ္မတဥပမာကပြောကြားခဲ့ပါတယ်။ကယ်လီဖိုးနီးယားမှာဖြစ်ပွားခဲ့တဲ့တနက်နေ့ပစ်ခတ်မှုမှာပါဝင်သူအမျိုးသမီးအမေရိကန်နိုင်ငံထဲဝင်ရောက်မှုမျိုးကိုခွင့်ပြုစေတဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့လည်းသမ္မတကအမိမြေလုံခြုံရေးဌာနကိုအမိန့်ပေးခဲ့ပါတယ်။ဒါပြင်ကျန်းဖတ်ဆောင်ကြီးအဖွဲ့ကထုတ်ပြန်ထားတဲ့အမေရိကန်နိုင်ငံထဲဝင်ထွက်တဲ့လေယာဉ်တွေကိုစီးနင်းခွင့်မရသူဘယ်သူကမှတနတ်မဝင်နိုင်အောင်တည်တည်ချာချာလှုပ်ဆောင်မှုကိုလည်းလွတ်တော်ကိုတိုက်တွန်းလိုက်ပါတယ်အကြမ်းဖက်အနေရကိုအားလုံးလက်တွဲဆောင်ရွက်သွားဖို့အခုလိုလှုပ်ဆောင်မှုတွေအပြင်အီရတ်ဒါမှမဟုတ်ဆီးရီးယားမြေပြင်ကိုအမေရိကန်တွေတွားရောက်ဖို့နောက်တစ်ခါထပ်ပြီးလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းပြောပါတယ် IS စစ်သွေးကြွတွေကအမေရိကန်တွေဒီလိုတွားရောက်ဖို့လိုလားနေတာဖြစ်တဲ့အပြင်အမေရိကန်နဲ့အစ္စလာမ်ကြားကစစ်ပွဲဖြစ်စေနေတာလို့ဆိုပါတယ်တကယ်တော့ဒီစစ်ပွဲဟာအမေရိကန်နဲ့အစ္စလာမ်ကြားကစစ်ပွဲမဟုတ်ဘူးလို့လည်းပြောပါတယ်အမေရိကန်နဲ့အစ္စလာမ်တွေတယောက်နဲ့တယောက်သွေးမကွဲပဲ IS စစ်ကိုတိုက်ခိုက်ရမှာဖြစ်ပြီး Al Qaeda နဲ့ IS တွေတသွင်းနေတဲ့အမုန်းတရားပြန်ပွားမှုတွေမရှိအောင်မွတ်စလင်အတိုင်းဝိုင်းကဝိုင်းဝန်းလက်တွဲလှုပ်ဆောင်ကြဖို့လည်းပန်ကြားခဲ့ပါတယ်လွတ်လပ်မှုဟာကြောက်ရွံ့မှုထက်အားကြီးတယ်ဆိုတာကိုဘယ်တော့မှမမေ့ကြဘူးသမ္မတဥပမာကပြောကြရင်းအကြမ်းဖက်မှုတိုက်ဖျက်ရေးမှာမလွဲမသွေအောင်နိုင်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ